မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2020ခုနှစ်ဇန်နဝါရီလ3ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 နဲ့25တို့ကနေဓာတ်ရိုက်နှာဆင်နိုင်ပါပြီရှင်။ဒီညနေခင်းအတွက်စီစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်တော်အောင်လင်းပါ။ဒီညနေနှာဆင်မဲ့သတင်းတွေမှာတော့အီရန်နိုင်ငံမှာအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းအီရန်ထူးတက်ဖွဲ့ကြီးခဲတည်ဆုံးရကတင်းမာမှုတွေလည်းကြီးထွားနေပါတယ်။ဩစတြေးလျနိုင်ငံမှာတောမီယန်နဲ့ရောက်ပင်လယ်ခန့်စပ်တင်နာတင်းချောင်ခုလုံနေသူရာနဲ့ချီကိုရဲတပ်သင်္ဘောတွေကကယ်ဆယ်ပေးနေရပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မုံနဲ့အတူကြီးညာပြသမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေမှာတော့အစိုးရနဲ့အပြစ်မရက်ဆဲထားတဲ့တိုင်းရင်းသားလက်နက်ကိုင်ညီနောင်မဟာမိတ်၃ဘွဲကနေတဖက်သက်အပြစ်ရက်ဆဲထားပေမဲ့လို့ရခိုင်ပြည်နယ်ချင်းပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာတော့မြန်မာစစ်တပ်နဲ့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ
်။2020ဇန်နဝါရီ2ရက်ပေါ့နော်မနေ့ကလည်းပဲဒီဗလက်ဝရဲမြေပုံရဲနောက်မင်းပြောင်းအဲ့ဒီမျိုးနေ၃ဘွဲ
ရခိုင်လက်နက်ကိုင်တဲ့အေးရဲ့ပြောခွင့်ရပြောသွားတာပါရှင်။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။အေးတက်နဲ့စစ်တပ်ကြားစီးရင်တင်းမာနေတဲ့ရခိုင်ပြည်နယ်ထဲမှာတော့ရသေးတော်မျိုးနယ်ကနေကြားဆောက်ရက်တက်ဖွဲ့ဝင်၄ဦးမနေ့တုန်းကတိုက်ခိုက်ခံရပြီး2ဦးကအခုချိန်ထိပျောက်ဆုံးနေတဲ့အခြေအနေဖြစ်ပါတယ်ရှင်။ဒီသတင်းနဲ့အတူလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီကဗဟိုတိုင်းရင်းသားရေးရာကော်မတီဖွဲ့စည်းလိုက်တဲ့အပေါ်မှာတိုင်းရင်းသားနိုင်ငံရေးပါတီတွေဘက်ကသဘောထားအမြင်အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီနောက်မှာတော့ကဘာပေါ်မှာရှိတဲ့ဂုံးကလေးတွေပျောက်ကွယ်တော့မယ့်လက္ခဏာအကြောင်းသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
ယူအန်နိုင်ငံမှာအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းအီရန်ထူးတက်ဖွဲ့ကြီးခဲတည်ဆုံးသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ညွှန်ကြားချက်အရလေကြောင်းကတိုက်ခိုက်ခဲ့ရမှာကုတ်စ်အီရန်ထူးတက်ဖွဲ့ခေါင်းဆောင်ကာစင်ဆူလီမနီတည်ဆုံးသွားတဲ့အကြောင်းအမေရိကန်ပင်လယ်ဝန်စစ်ဌာနချုပ်ကမနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်အတည်ပြုခဲ့တာပါ။ပြည်ပရောက်အမေရိကန်နိုင်ငံသားတွေကိုကာဝယ်ဖို့ပြတ်သားတဲ့ကာဝေးဆန်ရလုပ်ရဖြစ်တဲ့အကြောင်းလည်းဖော်ပြထားပါတယ်။ယူအန်နိုင်ငံပါဝင်ဒေသတွေမှာအမေရိကန်တပ်မတွေနဲ့စစ်ပဆိုင်ဝင်နှန်းတွေကိုတက်ခတ်ဖို့စီစဉ်ရမှာထဲထဲဝင်ပါဝင်နေသူတူဖြစ်နေလဲပြောဆိုထားတာပါ။ယူအန်နိုင်ငံကနောက်ထပ်တက်ခတ်လာမယ့်စီစဉ်တွေကိုဟန်တားဖို့တက်ခတ်ခဲ့တာဖြစ်တယ်လို့ကမ္ဘာတဝန်ကအမေရိကန်နိုင်ငံသားတွေနဲ့အကျိုးစီးပွားတွေကိုကာကွယ်ဖို့လိုအပ်သမျှဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းလည်းသတိပေးထားပါတယ်။တက်ခတ်မှုနဲ့ပတ်သက်လို့အမေရိကန်ကာကွယ်ဝန်ကြီးဌာနကအကြေညာဖော်ပြခဲ့ပြီးယူအန်ဆိုရတာဝန်ရှိသူတွေကတော့ပကရဲမျိုးတော့အပြည့်ပြည့်ဆိုင်ရာလေဆိပ်နှင့်မော်တော်ကားတစ်ခုကိုမနေ့နောက်ပိုင်းကရော့ကက်တုံးထိမှန်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ကြတာပါ။တက်ခတ်မှုအတွင်းယူအန်နိုင်ငံကအားပေးကူညီနေတဲ့ယူအန်ပြည်သူ့စစ်ဖွဲ့ Popular Mobilization Force ရဲ့ဒုတိယတပ်မှုဖြစ်သူအဘူမာကတီအယ်မူဟန်ဒင်းစ်လည်းတည်ဆုံသွားခဲ့တဲ့အကြောင်းယူအန်တာဝန်ရှိသူတွေအတည်ပြုထားခဲ့ကြပြီးတခြားအစိမ့်ရရှိတွေလည်းတည်ဆုံအောင်တည်ဆုံနိုင်တယ်လို့ခန့်မှန်းနေကြပါတယ်။အမေရိကန်ကာဝေးဝန်ကြီးဌာနကတရားဝင်တည်ပြုချက်မထောက်ပြန်ခင်မှာပဲတည်ဆုံသူယူအန်တပ်မှုရဲ့ဓာတ်ပုံလို့ဆိုရပုံနေရာလဲလူမှုကွန်ရက်တွေမှာပြန်နှံခဲ့တာပါ။ယူအန်နိုင်ငံကအားပေးနေတဲ့ယူအန်နိုင်ငံကပြည်သူ့စစ်ဖွဲ့တွေနဲ့ယူအန်ထူးတက်ဖွဲ့တော်လှန်ရေးပြည်ဆောင်တပ်တို့ကလည်းတက်ခတ်မှုအတွင်းယူအန်တပ်မှုတည်ဆုံတဲ့အကြောင်းအတည်ပြုခဲ့ကြပြီးအမေရိကန်ကိုအပြစ်တင်ခဲ့ကြပါတယ်။အမေရိကန်သမ္မတထရန့်ကတော့တစုံတရာမှတ်ချက်ပြပြောဆိုလာမှရှိပဲအမေရိကန်အလံပုံကမနေ့နောက်ပိုင်းက Twitter လူမှုကွန်ရက်မှာဖော်ပြခဲ့ပါတယ်။
အီရန်ထိပ်တန်းတမ်မူကြီးကာဆမ်ဆိုလီမာနီကိုအမေရိကန်တို့တုတ်တင်ခဲ့တဲ့ပေါ်ကမ္ဘာကောင်းဆောင်တွေသတိနဲ့တုံ့ပြန်နေကြပါတယ်။အီရန်မှာတော့ဝန်ထမ်းချင်းအထိမ်းအမှတ်3ရက်သတ်မှတ်ထားတယ်လို့ဘာသာရေးကောင်းဆောင်ကြီးအယာတိုလာအလီခါမေနီက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။သူမရှိတော့ပေမဲ့သူခင်းခဲ့တဲ့လမ်းကရပ်သွားမှာမဟုတ်ကြောင်းနဲ့သူ့ကိုတပ်ဖြတ်ခဲ့သူတွေအပေါ်ပြင်းပြင်းထန်ထန်လက်တုံ့ပြန်သွားမယ်လို့ဆိုပါတယ်။အမေရိကန်တိုက်ခိုက်မှုအတွင်းအီရန်တမ်မူကြီးတယောက်လည်းတေဆုံသွားတဲ့အတွက်ဒါဟာအီရန်နိုင်ငံပေါ်ရန်လိုတဲ့လှုပ်ရက်ဖြစ်တယ်လို့အီရတ်ဝန်ကြီးချုပ်အက်ဒယ်အက်ဒယ်မာဂဒီကကြေညာချက်ထုတ်ပြန်တုံ့ပြန်ပါတယ်။အီရတ်မြေပေါ်မှာအမေရိကန်တပ်တွေတပ်ဆွဲခွင့်ပြုထားတာကိုစော်ကားတဲ့လှုပ်ရက်ဖြစ်တယ်လို့လည်းအီရတ်ဝန်ကြီးချုပ်ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်မှာတော့သမ္မတဒေါ်နယ်ထရန့်ကိုအမားခံထောက်ခံနေတဲ့ Republican အမတ်တွေကတုတ်တင်တပ်ဖြတ်မှုကိုအားပေးထောက်ခံကြောင်းပြောနေကြပါတယ်။အမေရိကန်တွေကိုတပ်ဖြတ်မှုထိခိုက်ဒဏ်ရာရအောင်လုပ်မှုအတွက်ရရှိတဲ့တုံ့ပြန်မှုဖြစ်တယ်လို့အထက်လွှတ်တော်မှ Lindsey Graham က Twitter ပေါ်မှာရေးသားပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်အမတ်နန်စီပလိုစီကတော့သမ္မတရဲ့လှုပ်ရက်ကြောင့်အရှေ့လက်ပိုင်းဒေသမှာ ကြီးကျယ်တဲ့ပဋိပက္ခကြီးလာနိုင်တယ်လို့သတိပေးပါရယ်။နောက်ပြန်လှည့်လို့မရတဲ့တင်းမွားမှုမျိုးကိုအမေရိကန်ပြည်ထောင်စုရောကမ္ဘာကြီးပါမလို့ခြင်းဘူးလို့အောက်လွှတ်တော်အမတ်ပလိုစီရဲ့ကြေညာချက်ထဲမှာဖော်ပြထားပါရယ်။အီရန်ထိပ်တန်းတပ်မှုကြီးကိုတပ်ဖြတ်လိုက်တဲ့အတွက်ပို့ပြီးတော့အန်ဒီရဲ့ကြီးမားတဲ့ကမ္ဘာကြီးဖြစ်လာတယ်လို့ EU ဥရောပသမဂ္ဂဆိုင်ရာပြင်သစ်ဝန်ကြီးအမေလီဒူမိုရှာလန်ကပြင်သစ်ရေဒီယိုကိုပြောကြားပါရယ်။သမ္မတအမန်နျူအယ်မက်ခရွန်အနေနဲ့ဒေတာရင်းအဓိကကြားသူတွေနဲ့ဆွေးနွေးသွားမယ်လို့လည်းသူကပြောပါရယ်။အီရန်ပြည်သူတွေရဲ့အကျိုးစီးပွားကိုအလေးထားကာကွယ်နေတဲ့တပ်မှုကြီးဆိုလီမန်နီတည်ဆုံသွားတဲ့အပေါ်စိတ်မကောင်းကြောင်းရုရှားနိုင်ငံသား၏ဝန်ကြီးဌာနကတော့ပြောကြားပြီးဒေတာရင်းတင်းမာမှုတွေပိုဖြစ်လာမယ်လို့တုံ့ပြန်တဲ့အကြောင်းရုရှားအစိုးရသတင်းတွေမှာဖော်ပြကြပါရယ်။တရုတ်နိုင်ငံကတော့တင်းမာမှုတွေနောက်ထပ်မဖြစ်အောင်တပ်ဆိုင်သူအားလုံးကိုတိုက်တွန်းခဲ့ပါရယ်။နိုင်ငံတကာဆက်ဆံရေးမှအင်အားသုံးတဲ့အပေါ်တရုတ်ကအမြဲကန့်ကွက်ကြောင်းနဲ့အီရတ်ရဲ့အထောက်အချာအနာကိုလေးစားလိုက်နာဖို့လိုကြောင်းတရုတ်ပြောခွင့်ရကန်ဆောင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါရယ်။
ယူရိုနိုင်ငံမှာရှိနေကြတဲ့အမေရိကန်နိုင်ငံသားတွေအားလုံးအမြန်ဆုံးထွက်ခွာကြဖို့ဘက်ကရက်မြို့တော်မှာရှိတဲ့အမေရိကန်တန်ရုံးကဒီနေ့ပဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ယူရိုထူတပ်ဖွဲ့ခေါင်းဆောင်ကာဆင်ဆိုလီမနီနဲ့ယူရိုပြည်သူ့စစ်ခေါင်းဆောင်အဘူမက်တီအမ်မိုဟန်ဒစ်တို့အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွင်သေဆုံးသွားပြီးနိုင်ပိုင်းအတွင်းမှာပဲကြေညာချက်ထုတ်ပြန်လိုက်တာပါ။ယူရိုနိုင်ငံအပါအဝင်ဒီသတင်းမှာတင်းမာမှုတွေကြီးထွားလာနေတဲ့အတွက်အမေရိကန်နိုင်ငံသားတွေယူရိုနိုင်ငံကနေချက်ချင်းထွက်ကြဖို့နဲ့ပြည်နယ်ရေးလေကြောင်းကနေအမြန်ဆုံးထွက်ခွာကြဖို့ခက်ခဲရှိနေဆိုရင်တော့ကုန်းလန်းကနေတခြားနိုင်ငံတွေကိုထွက်ခွာကြဖို့လဲတန်ယုံကြီးညာချက်မှာတိုက်တွန်းထားပါတယ်။အမေရိကန်ရဲ့တိုက်ခိုက်မှုနောက်ပိုင်းရက်ခတ်လာမဲ့အခြေအနေတွေပေါ်စိုးရိမ်မှုတွေနဲ့တူကမ္ဘာရေနံစည်းလဲဒီနေ့ပဲမြင့်တက်သွားပါတယ်။လန်ဒန်ဈေးကွက်မှာရေနံစည်းဈေးဟာ 4.1% ခန့်လုံးမြင့်တက်သွားခဲ့ပြီးတပိပါကို $2.80 မြင့်တက်ပြီး $68.95 အထိဈေးတက်သွားတာပါ။ဒီမတိုင်ခင်တုန်းကအမေရိကန်နဲ့တင်းမာမှုတွေကြီးထွားခဲ့ချိန်မှာလဲပါရှန်ပင်လယ်ဝက်ကိုဖျက်ဆီးတဲ့ရေနံတင်ပို့မှုတွေကိုပြစ်ပင်မဲ့အကြောင်းအီရန်ကချိန်ချောက်ခဲ့မှုပါတယ်။ကမ္ဘာရေနံတင်ပို့မှုရဲ့20ရာခိုင်နှုန်းလောက်အသုံးပြုနေတဲ့ဟော်မုဇ်ရေလက်ချာမှာရေနံတင်ပို့တွေတက်ခက်ခံရတဲ့ဖြစ်နေလဲကြုံရတာပါ။ဒီချိန်မှာအီရန်ဘက်ကတုံ့ပြန်မှုတွေဟာဟော်မုဇ်ရေလက်ချာထက်ကျော်လွန်နိုင်တယ်လို့လဲစီဝါရေးခက်ခတ်တွေနဲ့ရင်းနှီးမြှုပ်နှံသူတွေစိုးရိမ်နေပါတယ်။
ဗင်နီဇူးလားနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုအကြီးအကျယ်ကျွလွန်ခဲ့တဲ့ဆိုတဲ့ကျူဘာစစ်တပ်အကြီးအကဲကိုအမေရိကန်ကအရေးယူတန်းခတ်လိုက်ပါတယ်။ဗင်နီဇူးလားသမ္မတနီကိုလတ်စ်မာဒူရိုအပေါ်ဆန့်ကျင်သူတွေကိုရရက်ဆက်ဆက်လူသားမဆန်စွာလုပ်တဲ့လုပ်ရက်တွေအပါအဝင်မဒူရာအစိုးရရဲ့လုပ်ချက်ရက်တွေကိုကူညီခဲ့မှုနဲ့ကျူဘာကာကွယ်ရေးဝန်ကြီးလီယိုပိုလ်ဒိုစင်ထရာဖရီယက်စ်ကိုအမေရိကန်နိုင်ငံသားရေးဌာနကအရေးယူတန်းခတ်လိုက်တာပါ။ဗင်နီဇူးလားပြည်သူတွေထိတ်လန့်ကြောက်ရွံ့အောင်လှုပ်ပြီးတော့နိုင်ငံဒီမိုကရေစီစနစ်ပြတ်ပြားအောင်ကျူဘာအစိုးရကကူညီနေတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါရယ်။အမေရိကန်ရဲ့အရေးယူမှုအရကာကွယ်ရေးဝန်ကြီးဖရီယက်စ်နဲ့သူ့ရဲ့မိသားစုဝင်တွေကိုအမေရိကန်ပြည်ဝင်ခွင့်ပိတ်ပင်လိုက်ပါရယ်။မဒူရိုအစိုးရဟာကျူဘာကိုကူညီတဲ့အနေနဲ့ဗင်နီဇူးလားမှာကျူဘာတပ်တွေဆေးလွတ်ထားတယ်လို့လည်းအမေရိကန်အစိုးရကပြောပါရယ်။ဗင်နီဇူးလားနိုင်ငံရဲ့တရားဝင်သမ္မတအဖြစ်အတိုက်ခံကောင်းဆောင်ဟွမ်ဂွိုက်ဒိုကိုအမေရိကန်ကအသိအမှတ်ပြုထားတာဖြစ်ပါရယ်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပြနေပါတယ်ခင်ဗျာ
ဒီ American တန်မြန်မာဘာသာစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဂျပန်နိုင်ငံမှာအာမခံပိတ်ခရယာကထွက်ပြေးသွားတဲ့ Nissan ကားကုမ္ပဏီဥက္ကဋ္ဌဟောင်းကာလို့စ်ဂွန်းကိုဖမ်းဆီးဖို့အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့အင်တာပိုးကလီဘနွန်အာနော်နီထံဝန်ထမ်းတစ်ဆောင်ပေးပို့လိုက်ပါတယ်။အချိန်နဲ့မှာပဲဂျပန်နိုင်ငံကတရားလိုရှိနေတဲ့ဘက်ကလည်းစုံစမ်းစစ်ဆေးမှုတွေကိုအချိန်မြင့်ဆောင်ရနေတာပါ။ဗန်နိုင်းဆိုင်ရာလွှဲထုတ်ဆောင်မှုတွေနဲ့ဂျပန်နိုင်ငံမှာအမှုရင်ဆိုင်နေရချိန်မှာပဲအာမခံနဲ့ပြန်လွှတ်ပေးထားတဲ့ Nissan ကားကုမ္ပဏီကြီးကောင်လီဘနွန်နိုင်ငံကိုတင်းရှောင်သွားတာဖြစ်ပါတယ်။ဂျပန်သတင်းမီဒီယာမှာတော့တိုကျိုမြို့မှာရှိတဲ့သူ့ရင်ကိုစုံစမ်းစစ်ဆေးသူတွေတွားရောက်တဲ့ပုံတွေကိုမနေ့တုန်းကပဲဖော်ပြခဲ့ကြတာပါ။လီဘနွန်အာနော်မန်နီကတော့နိုင်ငံတွင်းကိုပြင်သစ်နိုင်ငံကူးလက်မှတ်နဲ့တရားဝင်ဝင်ရောက်လာခဲ့တဲ့အကြောင်းနဲ့တစုံတရာအရေးယူဖို့အကြောင်းမရှိတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်
။ဩစတြေးလျနိုင်ငံမှာတော်မီအန်ဒီရဲ့ကြောင့်ပင်လယ်ကမ်းဆက်တွေနာသွားပြီးခိုးလုံနေကြရတဲ့သူများနဲ့ချီကိုရေတပ်သင်္ဘောတွေနဲ့ကယ်ဆယ်ပေးနေပါတယ်။ဗစ်တိုရီယာပြည်နယ်တွေကမလာကူတာကမ်းရိုးတန်းမြို့ကဒေသခံနဲ့ခီးသွွားဧည့်သည်စုစုပေါင်း4000လောက်ဟာမြို့တွေကြောင့်ကမ်းဆက်တဲတောင်တွေပေါ်မှာခိုးလုံနေကြရတာပါ။သူတို့ကိုရေတပ်သင်္ဘောတွေနဲ့သွားရောက်ကယ်ဆယ်ပေးနေတာဖြစ်ပါတယ်။ New South Wales နဲ့ဗစ်တိုရီယာပြည်နယ်တွေကတော်မီတွေထိမနိုင်အောင်လောင်းနေတဲ့နေရာတွေမှာမိုးလေဝသအခြေအနေပိုဆိုးမလာခဲ့မှာလူတွေကိုဘေးလွတ်အောင်ကယ်ဆယ်ဖို့အင်မတန်အရေးကြီးတယ်လို့ဝန်ကြီးချုပ် Scott Morrison ကပြောကြားပါဗျ။နောက်48နာရီအတွင်းအပူချိန် 40 degree Celsius ကျော်မြင့်တက်ပြီးတော့လေပြင်းတိုက်ခတ်မယ်လို့ခန့်မှန်းထားပါတယ်။လာမယ့်ရက်တွေမှာမိဘအန်ဒီရဲ့အခြေအနေပိုဆိုးမလာခင်ညူဆောက်သွေးပြည်နယ်တောင်ဘက်ကန်ယူရန်ဒေသနဲ့ဝီတိုရီယာပြည်နယ်တွေက East Gippsland ဒေသတွေမှာရှိနေသူတွေကိုစစ်သည်မော်တွေနဲ့ကယ်ဆယ်ရေးကိုအားဆိုင်လုပ်သွားမယ်လို့ဝန်ကြီးချုပ် Morrison ကပြောပါတယ်။တော်မီပေါင်း200ကျော်လောင်ကျွမ်းနေတဲ့ Australia နိုင်ငံတမိုင်းမှာအကြီးအကျယ်ဆုံးကယ်ဆယ်ရေးတွေကိုလုပ်နေတာဖြစ်ပါတယ်။
ဂျမီနိုင်ငံမှာ20ခုညာကလွတ်တင်ခဲ့တဲ့စက္ကူမီးပုံးတွေကြောင့်ဒရိဆန်ရုံအကြီးကျယ်မီးလောင်ခဲ့ပြီးဒရိဆန်30ကျော်တစ်ဆုံးခဲ့ရတဲ့ဖြစ်ရပ်တွေအမျိုးသမီးသုံးယောက်ကိုဆစ်ဆင်းနေတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်အမေကနဲ့သမီးနှစ်ယောက်တို့ကိုမီးလောင်မှုဖြစ်ခဲ့တဲ့ပေါ်ဆမှုတွေမတင်ကမှုနဲ့ဆစ်ဆင်းနေတဲ့အကြောင်းအစိုးရရှိနေတွေကပြောဆိုကြကြတာပါဆစ်ဆေးခံနေရတဲ့အမျိုးသမီးတွေကတော့အာဏာပိုင်တွေတရေစာရှင်းလင်းပွဲကျင်းပခဲ့ပြီးနောက်ပါပဲနိုင်ငံနောက်ပိုင်းခရစ်ဖန်မျိုးမှာရှိတဲ့ရဲတပ်ဖွဲ့ကိုဆက်သွယ်ခဲ့တာဖြစ်ပါရယ်မိလာမှုဖြစ်ရတဲ့အကြောင်းရင်းကလက်တလုံးမှာမိဘနေချောင်ဖြစ်နိုင်တယ်လို့ယူဆထားပေမဲ့တခြားအကြောင်းရင်းတွေဖြစ်နိုင်မဖြစ်နိုင်ဆိုတော့စုံစမ်းနေတဲ့အကြောင်းလဲစုံစမ်းစစ်ဆေးသူတွေကပြောဆိုထားပါရယ်စုံစမ်းခံနေရတဲ့အမျိုးသမီးတွေအနေနဲ့မိဖို့ဆာမှုနဲ့အဖြစ်ရှိကြောင်းဆုံးဖြတ်ခဲ့မယ်ဆိုရင်တော့အမြင့်ဆုံးဖြစ်တဲ့ထောင်နိုင်ငံ၅နှစ်အထိကြာခံရနိုင်တဲ့အကြောင်းလဲစုံစမ်းစစ်ဆေးသူတွေကပြောဆိုထားပါရယ်
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာ6နှစ်အတွင်းအဆိုးဆုံးရေကြီးမှုကြောင့်လူ40ထက်မနည်းသေဆုံးခဲ့ပါတယ်။မြို့တော်ကိုနေရာသင့်မရွှေ့ခင်ဂျကာတာမြို့မှာရေကြီးမှုအန္တရာယ်ကာကွယ်ရေးအပေါ်အာရုံစိုက်နေပါတယ်။အင်္ဂါနေ့ဗုဒ္ဓဟူးနေ့တွေတုန်းကအဆက်မပြတ်မိုးရွာသွန်းမှုကြောင့်အင်ဒိုနီးရှားနိုင်ငံထဲမှာရေကြီးမှု280နီးပါးဖြစ်ခဲ့ပြီးတော့160လောက်ကဂျကာတာမှာပါ။ဂျကာတာမြို့ရဲ့ရေလွှဲစနစ်ကအခုလိုမိုးအများကြီးရွာတဲ့အချိန်မုံတိုင်းမြို့အတွက်မလုံလောက်ဘူးလို့အရှိတောင်အချဆာယာစီးပွားရေးပညာရှင်တွေကပြောပါတယ်။အင်္ဂါနေ့တုန်းကမိုးရေချိန်ဟာ389မီလီမီတာရောက်ခဲ့ပြီးတော့2009ခုနှစ်ထဲကဆိုရင်မိုးရေချိန်အများဆုံးစံချိန်တင်ခဲ့တယ်လို့ဂျကာတာပို့သတင်းဝက်ဘ်ဆိုက်ပေါ်မှာဖော်ပြပါတယ်။မိုးရေကြောင့်မြေပြိုကျမှုတွေဖြစ်ခဲ့ပြီးတချို့မြေပြိသေဆုံးခဲ့ပါတယ်။မြေပြိုတဲ့အန္တရာယ်ကြောင့်လူပေါင်း2000လောက်ဘေးလွတ်ရာပြေးခဲ့ရပါတယ်။အိုးအိမ်မဲ့ဖြစ်နေသူ3,000ကျော်တယ်လို့ကြက်ချင်ဒီအဖွဲ့ကပြောပါတယ်လူဦးရေ17သန်းလောက်ရှိတဲ့ဂျကာတာမြို့တော်နေရာအများစုဟာပင်လယ်ရေမျက်နှာပြင်အောင်ရောက်နေတဲ့အတွက်ရေကြီးမှုအန္တရာယ်ပိုများပါတယ
်ကြောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမျက်မို့လို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်တိုင်းရင်းသားလက်နက်ကိုင်ညီနောင်မဟာမိတ်သုံးဘွဲကတဖက်သက်အပြစ်ရက်ကြေညာခဲ့တဲ့နှစ်စန်းတရက်နေ့ကနေစပြီးတော့အဲ့ဒီအဖွဲ့တွေနဲ့တပ်မတော်တို့ကြားရခိုင်ပြည်နယ်ချင်းပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတာပါညီနောင်မဟာမိတ်သုံးဘွဲအပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့မြမအစိုးရတို့ကြားအပြစ်ရက်ရေးနဲ့ငြိမ်းချမ်းရေးအတွက်ဒီလကုန်မှဆွေးနွေးဖို့စီစဉ်နေစဲမှာပဲဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကတင်ပြထားပါတယ
်ဟုတ်ကဲ့ပါတပတ်သက်ပြည့်ရကြီးညာပြီးနောက်ရက်ဖြစ်တဲ့ဇန်နဝါရီ၂ရက်နေ့မှာရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့မြို့နယ်၃မြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအေပြောခွင့်ရခိုင်တုခကပြောပါရယ
်2020ဇန်နဝါရီ၂ရက်ပေါ့နော်မနေ့ကလည်းပဲဒီဘလက်ဝရဲ့မြေပုံရဲ့နောက်မင်းပြောက်အဲ့ဒီမြို့နယ်၃ခုထဲမှာတိုက်ပွဲတွေဆက်ဖြစ်နေတာရှိတယ်ဇန်နဝါရီလ2ရက်နေ့မှာဒီမနေ့8:20ကစပြီးတော့မှဒီကျွန်တော်တို့အရင်ဇန်နဝါရီ1ရက်နေ့တုန်းကတိုက်ပွဲဖြစ်ခဲ့တဲ့ .94 တောင်ကုန်းပေါ့နော်ဒီပလောမြို့နယ်ထဲမှာတောင်ကုန်းကိုရန်သူကတင်ပြီးတော့လက်နက်ကြီးတွေနဲ့ဟိုပစ်ပြီးတော့မှဒါထိုးစစ်ရှင်လာတာရှိတယ်နေ့လေ2:23မိနစ်လောက်မှာတော့ရန်သူဘက်ကနေပြီးတော့ဂျဲတိုက်လေရင်နဲ့15မိနစ်3ချိန်ပေါ့နော်အဲ့လိုလာရောက်ပြီးတော့ပစ်ခတ်တာရှိတယ်နော်အဲ့ဒီမှာအထူးခဲအကြဆုံးကလည်းရှိတယ်ဗျရန်သူဘက်ကလည်းဒီမြေပုံမြို့နယ်ထဲမှာတော့ဒီစင်းရွာရဲ့အရှိဖက်ပေါ့နော်ဒီ1ကီလိုမီတာခွဲလောက်အကွာမှာရှိတဲ့ .259 တောင်ကုန်းပေါ့အဲ့ဒီကုန်းကိုရန်သူဘက်ကနေပြီးတော့သူတို့ဒီမနေ့9နာရီကစပြီးတော့မှလက်နေကြီးလက်နေငယ်တွေပြစ်ပြီးတော့သူတို့ထိုးစစ်ဆင်လာတာပေါ့နော်နေ့လေ2:18မိနစ်မှာရဟတ်ရင်စီးနေနေပြီးတော့မှမနေ့20လောက်လာပြီးတော့ပြစ်ခတ်ခဲ့တာရှိတယ်ဒီကဲတိတ်လိရင်လည်းနေပြီးတော့မှ15မိနစ်လာပြီးတော့ပြစ်တာရှိတယ်ဟိုနောက်ပြီးလို့ရှိရင်ဒီမင်းသားမျိုးနေထင်းမှာတော့ဒီဖားပြိုရွာရဲ့အရှိဖက်ကျွန်တော်တို့ရခိုင်တပ်တို့တပ်တွေရှိတဲ့နေရာကိုရန်သူဘက်ကနေပြီးတော့မှဝင်ရောက်လာတဲ့တပ်ကြောင့်လို့ဟိုနေ့လေ2နာရီခွေးမှာဒါတိုက်ပွဲဖြစ်တာပေါ့နော်အဲ့ဒီမှာရန်သူဘက်ကတော့ဒီမြင်းမြင်ကတော့3ဦးကြာဆုံးတာရှိတယ
်မနေ့ကချင်းပြည်နယ်ပလဝါမြို့နယ်နှုံဘူးကျေးရွာဘက်နဲ့ရခိုင်ပြည်နယ်အမ်းမြို့နယ်ကစူးကန်းကျွာဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးတွင်မှုဘူမှုချုပ်စော်မင်းထွန်းကပြောပါတယ်
ကျွန်တော်တို့ဒီကနုံဘူးသခန့်ရဲ့တောင်ဘက်မှာအရင်က150လောက်ကကျွန်တော်အကြောင်းကိုပြစ်ခတ်ခဲ့တာရှိတယ်။ဒါကတော့ထိခိုက်တာတော့မတော်မရှိပါဘူး။မနေ့က7နာရီလောက်ကနေအဲ့မှာစစ်တာတော့ကျွန်တော်နေခင်ပိုင်းတော့ပြည်နဲ့တော့ချိန်ကြရတယ်။အမေကစူးပိုင်းဘက်မှာလည်းစစ်ကင်မှုတွေဖြစ်ပွားတာရှိတယ်။
မြေပုံမြို့နယ်နဲ့မင်းပြမြို့နယ်မှာတိုက်ပွဲဖြစ်ပွားတာမကြားသေးဘူးလို့သူကဆိုပါတယ်။ မနေ့ကတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုတွေရှိနေတယ်လို့အေအေဘက်ကပြောနေတယ်လို့တပ်မတော်ဘက်ကတော့အတိမပြုတ်ခဲ့ပါဘူးအလားတူမနေ့ကရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့တပ်အပလောင် TNL တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL ပြန်ကြားရေးတာဝန်ခံပူမှုတာအိုက်ကျော်ကပြောပါတယ်
ရှမ်းဘက်မှာတော့ဒီမနေ့ကဒီနန်းခမ်းမြို့နယ်မှာဝန်ကြီးကနာမပြထမှုကလည်းဖြစ်တယ်ဒီမှာဝန်ကြီးကထဏကျွန်တော်ရရှိနေရတော့ပြဿနာရတဲ့ခါကျဒီတော့ဒီပြင်းပြင်းဖြစ်တာဖြစ်တယ
်။လန်ခမ်းမြို့နယ်ဘက်မှာတမ်းပလောင်တီအန်နယ်ဒီတပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းသမတော်သတင်းမှန်ပြန်ကြားရေးသွင်းမှုဘူမှုချုပ်စော်မင်းတို့ကအတည်ပြုပြောပါရတယ်
။ဟိုဘက်ရှမ်းပြည်ဘက်ကတော့ကျွန်တော်တို့မဝီခမ်းရတောင်ပဲလောက်မှာသူတို့ PNL အယောက်30လောက်နဲ့ဖြစ်ကြတာဖြစ်ပါရှိတယ်။
လက်ရှိမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေဆဲဖြစ်တဲ့ညီနောင်မဟာမိတ်တုံးဖွဲ့ဖြစ်တဲ့ကိုကတပ်ဖွဲ့ MNDAA ရခိုင်လက်နက်ကိုင်ဖွဲ့ AA တမ်းပလောင်တပ်ဖွဲ့ TNL တို့ကနလတာတဖက်တပြည့်ရဆဲမယ်လို့ဇန်နဝါရီလ3ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။မြောက်ပိုင်းမဟာမိတ်တိုင်းဒါလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာစစ်ရတို့ကြားတရားဝင်ငြိမ်းချမ်းရေးဆွေးနွေးပွဲတွေရပ်တနေရကနေနောက်ပတ်တွင်းမှာပဲပြန်လည်ကျင်းပနိုင်ဖို့အစီအစဉ်နေတာပါ။အပြည့်ရဆေးရင်းနဲ့ငင်းချမ်းရေးအတွက်သိဆုံဆွေးနွေးဖို့အစီအစဉ်ရှိနေပြီမဲ့တမတော်ရဲ့တဘောထားကြောင့်ပြည်လည်ဖို့ခက်နေအောင်မယ်လို့အေးအေးပြောခွေရခိုင်တုခကမြင်ပါတယ
်ဒီအရင်တော့ကမြန်မာစစ်တပ်ဘက်ကနေပြီးတော့သူတို့ဒီအတော်လေးတင်းမာတဲ့တဘောထားတွေရှိတယ်အဲ့ဒီတင်းမာတဲ့သူတို့တဘောထားတွေကိုသူတို့ဘက်ကဒါဖြေရှို့ပေးပြီးတော့မှဟိုနှုတ်တစ်ဖက်ပြေလီအောင်နှိမ့်နိုင်နိုင်မယ်ဆိုလို့ရှိရင်ပြေလည်မှုတော့ရနိုင်တာပေါ့နော်ဒါပေမဲ့အခုချိန်ထိတော့အဲ့လိုမျိုးအရေးရောင်တော့ဟိုမတွေ့ရသေးဘူးကြ
တမတော်သတင်းမှပြန်ကြားရေးသွင်းမှုဘုံမှုချုပ်စွန်မင်းထွန်းကတော့ငင်းချမ်းကြီးမဆွေးနေတဲ့ဆက်စားရင်ဆွေးနေတာပိုကောင်းတယ်လို့ပြောပါတယ်
။ဘလဝဲပြောပြောကျွန်တော်ကတော့မဆွေးနေတဲ့ဆိုင်တော့ဆွေးနေနေတာတော့ပိုပြောကြသိုးတက်မှုရှိရပါဘော။အလေးတစ်ခုတော့ဖြစ်လာမှာပေါ့။ဒါကတော့ဟိုစောစီးပြီးတော့ကျွန်တော်လက်မွေးပါနိုင်ပါဘူး။ဒီဆွေးနေတဲ့ဆွေးနေချက်တွေပေါ့မှာမှမူတည်ပါလိမ့်မယ်။
အစိုးရနဲ့ NCA လက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ရဲ့လာမယ့်ဆွေးနွေးပွဲကနေ bilateral နှစ်ဖက်အပြည့်အစုံချုပ်လက်မှတ်ရေးထိုးနိုင်ဖို့တချို့အဖွဲ့တွေကညွန်လင့်စားသလိုရခိုင်ပြည်နယ်တွင်းမှာခြေချလိုတဲ့ AA အဖွဲ့ရင်မှန်းချက်နဲ့ AA တရှိမှုကိုလက်မခံတဲ့တမန်တော်တို့ကြားသဘောထားကွဲလွဲမှုတွေကြောင့်ငြိမ်းချမ်းရေးကြန့်ကြာနေမဲ့အခြေအနေရှိအောင်မယ်လို့နိုင်ငံရေးအကဲခတ်သူတွေကသုံးသပ်ထားပါတယ်ခင်ဗျာ
နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲရခိုင်ပြည်နယ်ထဲမှာတော့နေချားစောင့်တဲ့အဖွဲ့ဝင်တချို့ဖမ်းဆီးခံရတဲ့အကြောင်းတင်ပြခြင်းပါတယ်ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကနေချားစောင့်ရဲတပ်ဖွဲ့ဝင်၄ဦးမနေ့တုန်းကတိုက်ခိုက်ခံရပြီးတော့၂ဦးကတော့အခုချိန်ထိပျောက်ဆုံးနေဆဲဖြစ်ပါတယ်တမတော်ဘက်ကတော့ဒါကရခိုင်လက်နက်ကိုင်တပ် AA ရဲ့တိုက်ခိုက်မှုလို့ပြောပေမဲ့ AA ဘက်ကတော့ဒါကိုငြင်းဆိုထားပါတယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ်
ဇန်နဝါရီ2ရက်ကရသိတောင်မြို့နယ်သစင်းမြိုင်ကျေးရွာနေသားဆောင်ရဲကင်းစခန်းကတပ်သား၄ယောက်ဟာခုနှစ်မိုင်ဝေးတဲ့ဇီရီပြင်းနေသားဆောင်ရဲစခန်းမှာလာစာသွားထုတ်ပြီးအပြန်တိုက်ခိုက်ခံရတာလို့ဆိုပါတယ်။နှစ်ဦးကတော့အခုချိန်ထိပျောက်ဆုံးနေဆဲဖြစ်ပြီးရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့တိုက်ခိုက်မှုဖြစ်တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအတွင်းရေးမှူးဗိုလ်မှူးချုပ်စုံမင်းထွန်းကပြောပါတယ်။
မနေ့ကတော့ကျွန်တော်တို့သတင်းတိုင်းရဲစခန်းဒီပေါ်ကြလာစွာသွားထုတ်တယ်ရဲဝင်တန်း၄ယောက်ပေါ့အဲဒီဒီဒီမှာလာစွာသွားထုတ်ပါဒီဒီကနောက်မြောက်ဖက်မိသားဆောင်းတောင်လောက်မှာတော့အေးဖက်ကနေပြစ်ခတ်ခဲ့တာရှိတယ်အဲဒီကနေလူစုကွဲပြီး၂ယောက်ကတော့သတင်းတိုင်းကိုပြန်ရောက်တယ်၂ယောက်ကတော့ခုချိန်ကြီးပျောက်ဆုံးနေတော့မှာနိုင်ငံရဲတပ်ဖွဲ့တပ်သားတော့လိုက်လံရှာဖွေနေသေးပဲရှိတယ
်ရခိုင်လက်နက်ကိုင် AA ရဲ့ပြောခွင့်ရခိုင်တုခကတော့ဒီအကြောင်းနဲ့ပတ်သက်ပြီးသူတို့မသိရှိရသေးကြောင်း VOA ကိုပြောပါတယ်
အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘာမှမသိသေးဘူးဒါပေမဲ့ဟိုဖြစ်နိုင်တာကတော့ဟိုလက်စာသွားထုတ်တဲ့သူဆိုလို့ရှိရင်တော့သူပိုက်ဆံယူပြီးတော့ပြေးသွားတာလေဟိုဖြစ်ကောင်းဖြစ်နိုင်တာပေါ့နော်ဟိုသူတို့မှတခြားအကြောင်းရှိနိုင်တာပေါ့
မြောက်ပိုင်းညီနောင်မဟာမိတ်တုံးပွဲဖြစ်တဲ့ရခိုင်လက်နက်ကိုင် AA တအောင်လက်နက်ကိုင် TNLA နဲ့ကိုကန့်အဖွဲ့ MNDAA တို့ဟာအပြစ်ခတ်ရစဲစာချုပ်အကောင့်တွေဖော်နိုင်ဖို့ဇန်နဝါရီ1ရက်ကစပြီးနှစ်လတာအပြစ်ခတ်ရစဲကြောင်းကြေညာထားပါတယ်ဒါပေမဲ့လည်းရခိုင်မြောက်ပိုင်းမြို့နယ်တချို့မှာဒီရပိုင်းတိုက်ပွဲတွေနေတိုင်းရှိနေရလို့ရခိုင်လက်နက်ကိုင်ပြောခွင့်ရခိုင်တုခကပြောပါတယ်။တမတော်နဲ့ရခိုင်လက်နက်ကိုင် AA နှစ်ဖက်စလုံးဟာသူတို့လုံခြုံရေးအခြေအနေအရလူတချို့ကိုဖမ်းဆီးစစ်ဆေးရမျိုးရှိပါတယ်။တချို့ကိုပြန်လွှတ်ပေးခဲ့တယ်လို့တချို့ကတော့စစ်ဆေးနေဆဲမှာပဲတည်ဆုံးခဲ့ရမျိုးတွေလည်းရှိပါတယ်။ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကအကြမ်းမြင့်ကောက်ယူထားတဲ့စည်ရင်းအရဆိုရင်တမတော်ဘက်ကဖမ်းဆီးထားရဲ့အရေးအတွက်ဟာ290ကျော်ရှိပြီးရခိုင်လက်နက်ကိုင် AA ဘက်ကဖမ်းဆီးထားရတဲ့သူကတော့50ဝန်းကျင်လောက်ရှိပါတယ်။တမတော်နဲ့ရခိုင်လက်နက်ကိုင် AA ကြားတိုက်ပွဲရေးကြောင့်အရသာ90ကျော်သေဆုံးခဲ့ပြီး120ကျော်ဒဏ်ရာရခဲ့ပါတယ်။စစ်ရှောင်ဦးရေကလည်းတသိန်းဝန်းကျင်လောက်ရှိလာနေပြီဖြစ်ပါတယ်။
ဒါကတော့ရခိုင်မှာနေချားစောင့်တဲ့ရဲတပ်ဖွဲ့ဝင်တချို့အဖမ်းဆီးခံရတဲ့အခြေအနေကိုကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ ဆက်ပြီးတော့ NND ပါတီရဲ့တိုင်းရင်းသားအရေးကော်မတီဖွဲ့တဲ့ပေါ်မှာသဘောထားအမြင်တွေဘယ်လိုရှိသလဲဆိုတာကိုလည်းကြည့်အောင်ပါအနာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဗဟိုတိုင်းရင်းသားရေးရာကော်မတီဖွဲ့စည်းလိုက်တဲ့အပေါ်မှာတိုင်းရင်းသားနိုင်ငံရေးပါတီတွေဘက်ကသတိနဲ့ကြိုဆိုလိုက်ကြပါတယ်ဒီကော်မတီရဲ့လုပ်ငန်းစဉ်အသေးစိတ်ကိုထုတ်ပြန်တာမရှိသေးပေမဲ့လို့လာမယ့်2020ရွေးကောက်ပွဲမှာပြည်နယ်တွေမှာအနိုင်ရရေးအတွက်ဥတီဖွဲ့စည်းတာဆိုရင်တော့တိုင်းရင်းသားပြည်သူတွေအတွက်မျှော်လင့်စရာမရှိကြောင်းဝေဖန်တာတွေလည်းရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဗဟိုအလုံးမှုဆောင်ကော်မတီအစည်းအဝေးဆုံးဖြတ်ချက်အရအဖွဲ့ဝင်15ဦးပါဝင်တဲ့ဗဟိုတိုင်းသားရေးရာကော်မတီကိုဖွဲ့စည်းလိုက်ကြောင်းဒီလ2ရက်နေ့မှာထုတ်ပြန်လိုက်တာပါကော်မတီကဆောင်ရွက်မဲ့လုပ်ငန်းစဉ်တွေကိုတော့အဖွဲ့15ဦးအစည်းအဝေးထိုင်ပြီးမှသာဆုံးဖြတ်နိုင်မှာဖြစ်ကြောင်းကော်မတီဥက္ကဋ္ဌဦးအင်ထုံခါနော်ဆန်ကပြောပါတယ
်ဒီကော်မတီအမည်စင်းပြီးတော့ဒါထုတ်လိုက်ပြီဒီတော့ကျွန်တော်တို့ကော်မတီအစည်းအဝေးလုပ်ရမယ်နော်အစည်းအဝေးလုပ်ပြီးမှကျွန်တော်တို့ကော်မတီရဲ့ဆက်ဆက်ပြီးဆောင်ရမယ့်လုပ်ငန်းတွေဘာတွေဆောင်ရွက်ကြမလဲတိုင်းနာကြီးကနေပတ်သက်ပြီးတိုင်းနဲ့ပြည်နယ်ဘက်ကအကုန်လုံးကျွန်တော်တို့ကော်မတီဝင်ကြီးစီဝဲထိုင်ပြီးမှတင်ပြချက်ပေါ်မူတည်ပြီးမှကျွန်တော်တို့ကဘာဆောင်ရွက်မယ်ဆိုတာကိုအဲ့ဒီချိန်ကြမှာပဲသိမှာအခုလောလောဆယ်တော့စီဝဲမထိုင်ရသေးတော့ဘာမှပြောလို့တော့မရသေးဘူး
ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဥက္ကဋ္ဌဒေါက်တာတူးကြကမြန်မာပြည်ရဲ့နိုင်ငံရေးမှာတိုင်းရင်းသားအရေးဟာအဓိကကျတာကြောင့်ဒါကိုလက်တွေ့ကျကျဖြေရှင်းနိုင်ရင်တိုင်းပြည်အတွက်ကောင်းမွန်မှာဖြစ်ကြောင်းပြောပါတယ်
။ခုအာဏာရပါတီကြတဲ့အနေနဲ့တိုင်းရင်းသားအရေးရာကိုဘလောက်အလေးထားတယ်လဲ။ဒါကိုဒါအပြုတ်သဘောဆောင်တော့ဘလောက်လွတ်ဆောင်နိုင်မလဲဆိုတဲ့ပုံမှာမိုဒီရောညီကြရေးရရှိဖို့အကြောင်းရောအခြားတည်ငြိမ်အခြားညစ်သို့တဲ့ဖြူချူရည်အလိုအဲ့မှာအခြေခံထားနေမှာလို့ယူဆတယ်။ဒါကုလဖွဲ့စည်းတာကတော့ပြုတ်သဘောဆောင်မယ်ဆိုရင်တိုင်းသားရေးရာကိုဒါလက်တွေ့ကျကျစနစ်ကျကဲတဲ့ဖြစ်ရှင်းသွားနိုင်မယ်ဆိုလို့ရှိရင်တိုင်းပြည်တွေကောင်းတာပေါ့အားလုံးတွေကောင်းနိုင်တယ်လို့ကျွန်တော်ထားတယ်
တိုင်းရင်းသားနယ်မြေတွေမှာရွေးကောက်ပွဲအနိုင်ရရေးတာရည်ရွယ်ရင်တော့တိတ်မျောလင်းလို့များနိုင်ကြောင်းလဲအခုလိုဆက်ပြောပါတယ
်အဲ့ဒါလိုမှမဟုတ်ပဲနေမိမိပါတီမင်းနိုင်ရဲ့အတွက်ဒါအာဏာဆက်တဲ့ဒီမြေရဲ့အတွက်ဒါဒီရွေးဘယ်လိုမှဖွဲ့စည်းတယ်ဆိုတာမျိုးဆိုလို့ရှိရင်တော့ဒါကျွန်တော်ကတိတိမျောလင့်တော့မရအောင်ဒီစားတာအောင်မြင်မယ်လို့အကျိုးရှိမယ်လို့မျောလင့်လို့မရဘူ
း NLD ပါတီကတိုင်းသားရေးရာကော်မတီကိုရွေးကောက်ပွဲနီးကပ်လာချိန်မှာမှဖွဲ့စည်းလာတဲ့အပေါ်မှာဒါဟာရွေးကောက်ပွဲအတွက်ပြင်ဆင်မှုတစ်ခုဖြစ်ရှုမြင်တာတွေရှိနေပါတယ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့အထွေထွေအတွင်းရင်းမှုဦးဆိုင်လိတ်ကဒီအချက်ပေါ်မှာသူ့အမြင်ကိုအခုလိုပြောပါတယ်
အမတော့တိုင်းသားတွေကို၌ကတိုင်းသားနယ်မြေဒေသမှာသူတို့ပါတီအနိုင်ရဖို့ကြိုးပမ်းတာကို NLD ပါတီကထိုက်လည်လည်ကြိုဆိုရမယ်အပိအပြောင်းပြုရမှာလေစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်မယ်ဆိုလို့ရှင်တိုင်းသားတွေကလည်းသူ့ရဲ့နယ်ပယ်မှာသူအနိုင်ရရှိပြီးတော့မှမြန်မာပြည်မှာလည်းပဲ NLD လိုဟာမျိုးပေါ့နော်အနိုင်ရပြီးအချင်းချင်းပြန်လာရှိနိုင်ပြီးတော့မှဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးတက်ကိုဝိုင်းဝန်းချိုးဖောက်တဲ့အဲ့လိုမဟုတ်ပဲနိုင်ငံရေးလက်ဝကြီးအုပ်ပြီးတော့မှကိုယ့်တစ်ခုလေကိုယ့်ပါတီတစ်ခုလေတနိုင်ငံလုံးကိုဥဆောင်လို့တဲ့တနိုင်ငံလုံးအရေးကိုကိုယ့်တစ်ဖွဲ့တည်းကပဲလှုပ်ဆောင်တယ်ဆိုတာမျိုးကတော့အဆက်ဆက်တော့တမိုင်းတန်ခမ်းစာရဘလို့မှလည်းအောင်မြင်မှုရနိုင်မှာမဟုတ်ဘူးတိုင်းသားတွေကို၌ကလည်းစိတ်ချယုံကြည်ပြီးတော့မှပူးပေါင်းလာနိုင်ပြန်လို့ရှိဘူးလို့ပဲမြင်ပါတယ်
တိုင်းသားရေးရာကော်မတီကိုပြီးခဲ့တဲ့နှစ်စက်တင်ဘာလမှာကျင်းပတဲ့ NLD ဘိုးကော်မတီအစည်းအဝေးမှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။စတင်ဖွဲ့စည်းစဉ်ကတိုင်းသားဒေသတွေမှာတိုင်းသားပါတီတွေစုပေါင်းဖွဲ့စည်းလာတဲ့အပေါ်တုံ့ပြန်ဖို့အတွက်ဖွဲ့စည်းရာဖြစ်ကြောင်းလည်းသတင်းတွေထွက်ပေါ်ခဲ့ပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီကဘာလုံးမှာရှိတဲ့ဂုံးကောင်လေးတွေပျောက်ကွယ်တော့မယ့်အခြေအနေကြောင်းသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်နဲ့ဥရောပတလွှာမြစ်ပေါင်းများစွာတွေမှာထောင်ကနန်းနဲ့ချီတဲ့ဂုံးအသေးကောင်လေးတွေဘာကြောင့်မို့လို့ပေါ်လာရသလဲသူတို့တွေဘာကြောင့်တည်ရသလဲဆိုတဲ့အဖြေကိုတော့သိပ္ပံပညာရှင်တွေကအပြေလွှာရှာဖွေစုံစမ်းနေကြပါတယ်ဒီလိုမျိုးထောင်နဲ့ချီတဲ့ဂုံးလေးတွေတည်ဆုံသွားကြတာကတော့တကဘာလုံးမှာရှိတဲ့ဂုံးတွေအချိန်တိုအတွင်းတည်ဆုံပြောက်ွယ်မဲ့လက္ခဏာဖြစ်နိုင်နေဆိုပြီးကြွမ်းကျင်သူတွေကသုံးသပ်ပါတယ်။ဒီအကြောင်း VOA သတင်းတောက် Steve Baragona သတင်းပေးပို့ထားတာကိုဝင်းမင်းပြောပြပေးပါရှင်
။ Tennessee ပြည်နယ် Clinch နေအောက်ခြေမှာဒီဂုံးတွေခက်ခက်ခဲခဲအသက်ဆက်နေရပါတယ်။American ငားနဲ့တော်ရင်သက်ရှိလုပ်ငန်းအဖွဲ့ကဇီဝပညာရှင် Jordan Richard က
This is a pheasant shell, a Tinnanias
ဒါကအရွယ်အစားကြီးမတဲ့ဂုံးမျိုးပါ Autonomasia petrosa မျိုးပေါ့ဒီမျိုးစိတ်က clinch မြစ်ထဲမှာအချိန်တိုအတွင်းတည်ဆုံပြောက်ွယ်သွားမှာအစိုးရင်ရဆုံးမျိုးစိတ်ပါ
Richard ကပဲကမ္ဘာမျိုးကွဲအစုံဆုံးနေရာတစ်ခုဖြစ်တဲ့ clinch မြစ်ဟာ ဂုံ46မျိုးနဲ့ငါ133မျိုးရှင်တန်ရဖြစ်တယ်လို့ဆိုပါတယ်။ရစ်ချက်ကဆက်ပြီးလွန်ခဲ့တဲ့3နှစ်တုန်းကတော့ဒီမြစ်တစ်လျှောက်မှာပဲဂုံအကောင်ပေါင်း3000လောက်ရှိခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ရစ်ချက်ကဆက်ပြီ
း Now as of 2019 we have less than 14.
အခု2019ခုနှစ်မှာဆိုရင်မြေရိုးတစ်လျှောက်မှာရှိနေတဲ့ဂုံရေအတွက်က14000ထက်ကိုနည်းသွားပါပြီ
။ဒီဂုံတွေအနေနဲ့ရေထဲကဘက်တီးရီးယားပိုးနဲ့သဲမုန်ကနေတတ်ထုပစ္စည်းအထိအလုံးစုံကိုတန့်စင်စစ်ထုတ်ပေးပါတယ်။ကုန်းတကောင်အနေနဲ့ရေ40လီတာခန့်ကိုတန့်စင်ပေးနေတာကြောင့်သူတို့သိရတာကသတင်းဆိုပါရစ်ချက်ကပဲ
First and foremost you lose that water filtering effect
ပထမဆုံးအရေးကြီးဆုံးအနေနဲ့ဒီရေတန့်စင်စေတဲ့အာနိသင်ဆုံးရှုံးသွားပါတယ်ဒါကြောင့်ပိုပြီးနောက်တဲ့အမှုန်ထူတဲ့ရေတွေကိုတွေ့နေရတယ်လေဒါကရေညှိတွေပေါက်ဖွားဖို့ပိုပြီးလွယ်ကူစေပါတယ
်အခုလိုဖြစ်နေတာကမြေအောက်ပိုင်းရှိအပင်နဲ့ငါးတွေနောက်မျိုးရေပေးဝင်မှုအပါအဝင်အားလုံးကိုပြဿနာတက်စေနိုင်ပါတယ်။ဘာကြောင့်ဂုံးတွေတည်တာမသိရသေးပေမဲ့ရစ်ချက်ကတော့ပတ်ဝန်းကျင်ပြဿနာနဲ့ဂုံးတွေရင်ဆိုင်နေရတယ်လို့အခုလိုဆိုပါတယ
်။ One of the first questions that comes up when we talk selfie
ဒီဂုံးတွေတည်နေကြပြီလို့လူတွေကိုပြောပြတဲ့အခါသူတို့ပထမဆုံးပြန်မေးလာတာကဓာတီဥရုဖောက်ပြန်မှုကြောင့်လားပတ်ဝန်းကျင်ညဉ့်ညမ်းတာကြောင့်လားလို့ပြန်မေးကြပါတယ်။အဖြေကတော့ဒီနှစ်ခုကြားအလဲတနေရာမှာအမြင်ရှိနေနိုင်ပါတယ်။clinch မြစ်ထဲဂုံးတွေတင်နေရတဲ့အကြောင်းရင်းအဖြစ်ပိုးတစ်မျိုးမျိုးဒါမှမဟုတ်ယောဂါတစ်ခုခုကိုအခုအသေးစိတ်ထောက်ပြနိုင်ရင်တောင်မှဒီထက်ပိုတဲ့အကြောင်းရင်းတွေရှိနေနိုင်ပါသေးတယ
်တကယ်တော့မြောက်ကယ်ရိုလိုင်းနာ Ohio Oregon နဲ့ဥရောပတချို့ဒေသတွေမှာလည်းဒီဂုံးတွေအချိန်တိုတွင်သေပြောင်းမှုကိုအစဉ်ခံနေကြပြီးကမ္ဘာပတ်ဝန်းကျင်ကစနစ်တစ်ခုလုံးကိုထိခိုက်စေမဲ့ဆုံးရှုံးမှုအစဖြစ်မှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ
ဒါကတော့ကဘာပေါ်ကဂုံးကောင်လေးတွေတိတ်ဆုံးပြောက်ကွယ်နိုင်တော့မဲ့လက္ခဏာအကြောင်းသတင်းလွှာကိုဝင်းမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးပါပေးဖို့ရှိတာမို့စောင့်မျှော်ရှုစားနိုင်ကြပါလိမ့်ရှင်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့် Radio အစီအစဉ်တွေမှာတော့နောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အစီအစဉ်လေးအဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလဲပြောပြပေးပါအောင်ရှင
်။ယူအန်နိုင်ငံမှာအမေရိကန်ရဲ့လေကြောင်းတက်ခတ်မှုတွင်အီရန်ထုတ်တက်ဖွဲ့ချီခဲ့သိဆုံးသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ညင်ချားချက်အရလေကြောင်းကတက်ခတ်ခဲ့ရမှာကုတ်စ်အီရန်ထုတ်တက်ဖွဲ့ခေါင်းဆောင်ကွာစင်ဆူလမနီသိဆုံးသွားတဲ့အကြောင်းအမေရိကန်ပင်တယ်ကွန်စစ်ဌာနချုပ်ကမနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်အတည်ပြုလိုက်တာပါ။ယူအန်နိုင်ငံမှာတော့ဝန်ထမ်းချင်းထိမ့်မဲ့ဖြစ်၃ရက်သတ်မှတ်တဲ့အကြောင်းဘာသာရေးကောင်းဆောင်အယာတူလာအလီကော်မဏီကတူတာလူမှုကွန်ရက်ကနေကြေညာခဲ့တာပါအမေရိကန်ရဲ့တက်ခတ်မှုတွင်အီရတ်တမူကြီးတယောက်ပါသေဆုံးသွားတဲ့အတွက်ဒါကရန်လူတွေလုံရဖြစ်နေလဲအီရတ်ဝန်ကြီးချုပ်အပ်တဲဟာမ်တင်မဟာဒီကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါအမေရိကန်မှာတော့သမ္မတဒေါ်နယ်ထရန့်ကိုအမေရိကန်ထောက်ခံနေကြတဲ့ Republican အမတ်တွေကတော့ယူအန်ကောင်းဆောင်ကိုအီရန်တမူတူကိုတပ်ဖြတ်လိုက်တဲ့အပေါ်မှာအားပေးထောက်ခံတဲ့အကြောင်းပြောဆိုခဲ့ကြတာပါယူအန်နိုင်ငံမှာရှိနေကြတဲ့အမေရိကန်နိုင်ငံသားတွေအားလုံးအမြန်ဆုံးထွက်ခွာကြဖို့ဗကဲမျိုးတော်မှာရှိတဲ့အမေရိကန်တန်ယုံကဒီကနေ့ပဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ UN ထူးတက်ဖွဲ့ခေါင်းဆောင်နဲ့ UN ပြည်သူ့ဆေးခေါင်းဆောင်အဘူမခါတီအယ်မူဟန်ဒစ်တို့အမေရိကန်ရဲ့လေကြောင်းတက်ခတ်မှုအတွင်းတည်ဆုံသွားပြီးနိုင်ငံရေးအတွင်းမှာပဲကြေညာချက်ထုတ်ပြန်လိုက်တာပါ။အမေရိကန်နဲ့တက်ခတ်မှုနောက်ပိုင်းရက်ခက်လန်နေတဲ့အခြေအနေတွေပေါ်စိုးရိမ်မှုတွေနဲ့အတူကမ္ဘာရေနံစင်းနှောင်းကလည်းဒီကနေ့ပဲမြင့်တက်သွားပါတယ်။လန်ဒန်ဈေးကွက်မှာရင်းနှံဈေးဈေးက40.1%မြင့်တက်သွားခဲ့ပြီးတပိပါက$2နဲ့80%မြင့်တက်သွားပြီး $68 နဲ့95%အထိဈေးတက်သွားခဲ့တာပါ။စီးပွားရေးကိစ္စတွေနဲ့ရင်းနှံမျိုးနွယ်တွေစိုးရိမ်ရာကနေကမ္ဘာရင်းနှံဈေးတွေအခုလိုတိုးမြင့်သွားတာလည်းဖြစ်ပါတယ
်။သတင်းချင်းချုပ်ကိုကောင်လွင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေနောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19.2532နဲ့လိုင်းလက်မီတာ190တို့ကနေစောင့်မျှော်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
From Washington, this is